ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးသားဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံအတွင်းမှာသတင်းမီဒီယာပေါင်းပိုးပြီးတော့ကြင်မြောင်းလာတာကိုပြတ်တနေတယ်လို့ CPG သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ကပြောဆိုလိုက်ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီသတင်းသမားနှစ်ဦးကိုဖမ်းဆီးခဲ့တဲ့ဥပဒေအတုံးနှုံးဆိုင်ရာတိတိကျကျသတ်မှတ်တာမျိုးမရှိတဲ့အတွက်ကန့်တတ်ချက်မရှိဘူးလို့ယူဆပြီးတော့တရင်ယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်တင်ဘူးလို့ပြောလိုက်ပါတယ်အပြည့်စုံကိုဒေါက်တင်မျိုးတက်ကပြောပြပါလိမ့်မယ်ခင်ဗျာ
ဒီဇင်ဘာလ၁၂ရက်နေ့ကအဖမ်းခံခဲ့ရတဲ့ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ဦးဟာသူတို့တာဝန်ကိုသူတို့လုံဆောင်သူတွေဖြစ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နယူးယောက်အခြေစိုက် CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဂျိုးဆန်မန်ကပြောကြားလိုက်ပါတယ်
We're calling for their immediate release. Journalists are playing a vital role right now in reporting on a story of global.
သူတို့မြောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ကျွန်တော်တောင်းဆိုပါတယ်။ဒီသတင်းနောက်တွေဟာကမ္ဘာမှာစိတ်ကိုအရေးပါတဲ့သတင်းကိုလိုက်နေရမှာသူတို့လုံရမဲ့အလုတ်ကိုလုံနိုင်ဖို့လိုအပ်ပါတယ်။အခုမြန်မာနိုင်ငံမှာသတင်းမီဒီယာပေါင်းကြီးမြောင်းလာနေရကိုတွေ့ရပြီးအခုလိုသူတို့ကိုဖန်ဆီးလိုက်တဲ့ဟာဒါနမူနာပြပလိုက်တာပဲဖြစ်ပါတယ်။သူတို့နှစ်ယောက်ကတရားဥပဒေချုပ်ပေါင်းမှုတစုံတရာကိုကျူးလွန်ခဲ့တာမျိုးလည်းကျွန်တော်မတွေ့ရပါဘူး။ဒါကြောင့်သူတို့လုံနေရတာသတင်းသမားတွေအလုတ်ကိုတရားဝင်လုတ်တာလို့ကျွန်တော်ယုံကြည်ကြောင်းပြောပြစ
ီ။ Writers သတင်းဌာနကအယ်ဒီတာချုပ်ကလည်းကြေညာချက်တစုံထုတ်ပြန်ခဲ့ပြီးသတင်းတော်ကိုဝါလုံးနဲ့ကိုချော်စိုးတို့ဟာသူတို့သတင်းနဲ့ပတ်သက်ပြီးအဖမ်းခံရမှုအခုလိုသတင်းလွတ်လပ်မှုကိုတိုက်ရိုက်ထိပါတိုက်ခိုက်ခဲ့တာအတွက်တိတ်ကိုစိတ်ဆိုးဒေါသထွက်ရကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။အခုလိုသူတို့နှစ်ယောက်အဖမ်းခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာအနေထားကအဖိနှိပ်ခံရတယ်ဆိုတာကိုသတိပေးရရောက်နေတာမို့စိတ်စိတ်ပူတယ်လို့လည်း CPG ရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ်။
I'm very concerned. This is a very alarming escalation of the ongoing media
pressure. ဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာကိုဆက်ပြီးဖိနှိပ်နေတဲ့ဆိုတာနဲ့ဒါပူပြီးတိုးလာနေတဲ့ဆိုတာကိုသတိပေးနေတာပါ။သူတို့နှစ်ယောက်ဟာထူးထူးခြားခြားပဲအင်မတန်အကဲဆက်တဲ့မြန်မာနိုင်ငံကသတင်းတွေကိုလိုက်နေရင်အင်္ဂါနေ့ညကအဖမ်းခံရတာဖြစ်ပြီးသူတို့ကိုနိုင်ငံတော်ရှုဝတ်ချက်ဥပဒေနဲ့အရေးယူထားတဲ့ဆိုတာပဲကျွန်တော်
အသက်31နှစ်ရှိပြီဖြစ်တဲ့ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ကိုစစ်ဖက်ဆိုင်ရာဆက်ရွက်စခန်းများလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအမှတ်3နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရန်ထောင်နဲ့14နှစ်ထိကြာခံရနိုင်ွယ်ရှိပါတယ်ဒီဥပဒေဟာ1923ခုနှစ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတည်းမှုပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်ပြင်ဆင်သင့်နေပြီလို့ HRC အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွန်ဦးကပြောပါတယ်
အင်္ဂလိပ်ကပြဋ္ဌာန်းထားတဲ့ဥပဒေအရပဲတောင်သက်သုံးနေတယ်ဆိုတော့တချို့နေရာတွေမှာကျတော့ခေတ်ကနေမကြိုက်တာကြီးရှိတယ်။အဲတော့နေရာဒေသဥပမာတာမြင့်နေမြီကန့်သက်နေမြီဆိုတာဒီပေါ့အဲ့ဒီအသုံးနှုံးနေရာဆိုတိတိကျကျဖြစ်အောင်ပြန်လေပြင်ဆင်ပြဋ္ဌာန်းပင်တယ်စိတ်ရင်းနေမြီဆိုရင်စိတ်ရင်းနေမြီဆိုတဲ့အကြောင်းတာမြင့်နေမြီဆိုတာမြင့်နေမြီဖြစ်တဲ့အကြောင်းကန့်သက်နေမြီဆိုကန့်သက်နေမြီဘယ်လိုနေရာတွေကိုသတ်မှတ်တယ်ဆိုတဲ့အကြောင်းစတာတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်သတ်မှတ်ထားရတဲ့ဆိုလို့ရှိရင်တော့အခုလိုမျိုးကိစ္စဒီမှာပေါ်နိုင်တော့ဘူးပေါ့အခုအဲ့ဒီလိုမသတ်မှတ်ထားတဲ့အတွက်ပဲသတင်းသမားတွေကသတင်းရယူနိုင်ဖို့အတွက်ဒီကရာဒီတကံရဲစခန်းတွေမှာစုံစမ်းမေးမြန်းပြီးတော့သတင်းယူတယ်ဒီတကံလူလူတွေနဲ့တွေ့ပြီးမေးမြန်းတယ်သူတို့ယူဆတဲ့အတွက်အဲ့ဒီလိုသတင်းယူတာသတင်းယူပြီးတော့မှဖမ်းနေဆိုတော့ကမဖြစ်သင့်တဲ့ကိစ္စဖြစ်တယ်အစောကကခုမပြူတဲ့နေရာဒီတဆိုရင်ပေါ့ဝင်ပြူဆိုမပြူဘူးရှင်းရှင်းလင်းပြောတိုင်းဒီလိုဖြစ်လာမှာပြအဆုံးချ
သူတို့ကိုဖမ်းဆီးခဲ့တဲ့ဥပဒေမှာအတုံးလုံးဆိုင်ရာတိတိကျကျတတ်မှတ်ထားတာမျိုးမရှိတဲ့အတွက်ကန့်တတ်ချက်မရှိဘူးလို့ယူဆပြီးတရင်ယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်သင့်ဘူးလို့လည်းဦးမင်းလွန်ဦးကပြောပါတယ်။ဒါကြောင့်သတင်းသမားတွေအလုတ်ကိုကောင်းကောင်းလုပ်နိုင်အောင်အစိုးရကအဖြေရှာတင်ပြီလို့ဆိုပါတယ်
။သတင်းတောက်တွေအနေနဲ့ကတော့လွတ်လပ်စွာတရင်ယူခွင့်ရသင့်တာပေါ့နော်။ဒီလိုမျိုးစစ်ဆင်ရေးနဲ့ဒီအဖြစ်တတ်မှတ်ထားတဲ့နေရာမဟုတ်ဘူး။နောက်ပြီးတော့အထူးတင်ကြထားတဲ့ဒေတာမဟုတ်ဘူးဆိုလို့ရှိရင်တော့သတင်းသမားတွေအနေနဲ့သက်ဆိုင်ရာရဲစခန်းအနေနဲ့ဆက်တွေ့ပြီးတော့တိကျတဲ့သတင်းချက်လက်တွေရယူနိုင်ဖို့အခွင့်အရေးသူတို့မှရှိပါတယ်ဒီလိုမျိုးယူနိုင်ဖို့လည်းနိုင်ငံတော်အစိုးရနေပြီးတော့တောင်းအပ်ပေးတယ်အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စအတိမှာသတင်းအမှန်တွေကိုနိုင်ငံတကာကမသိရတဲ့အတွက်ကျွန်တော်တို့မှအမှန်ကနေအမှားဖြစ်ပုံများများလိမ့်နေလူကအမှန်ဖြစ်အဲ့ဒီလိုမျိုးဖြစ်နေတဲ့ကြုံရ
ဒီသတင်းတောက်နှစ်ဦးအဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကသတင်းတောက်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုအပ်ကြောင်းနဲ့အခုလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးရှင်းလင်းထုတ်ပြန်ဖို့ သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေ့ဆုံခွင့်ပေးဖို့တိုက်တွန်းခဲ့ပါတယ်။ EU ဥရောပသမဂ္ဂရုံးကလည်းဒီကိစ္စကိုစောင့်ကြည့်နေတာဖြစ်ပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုလိုက်တယ်လို့မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းဗိုလ်တပူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။